စီးရီးပြည်ပကတင်းမာမှုနဲ့နေမည်မတည်ငြိမ်မှုတွေကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီတလအတွင်းမှာကိုအနည်းဆုံးအရသာ36ဦးဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကသတင်းထုတ်ပြန်လိုက်ပါတယ်။အရသာအစိုးရလက်ထက်ဒီမိုကရေစီစံနှုန်းနဲ့မညီတဲ့အငင်းပွားပွဲဥပဒေတွေနဲ့အမှုဖွင့်တရားစွဲဆိုခံရသူတွေများလာတယ်လို့အကျဉ်းထောင်တွေထဲမှာလည်းကျန်းမာရေးဆောင်ရှောက်မှုအားနည်းတာအကျဉ်းထောင်နဲ့အကျဉ်းသားဥယျမမျှတတာတွေကြောင့်နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေရဲ့ကျန်းမာရေးကစိုးရိမ်စရာအနေအထားမှာရှိနေတယ်လို့လည်းပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းလာတဲ့မတ်စုမွန်ကတင်ပြပါမယ်။
အစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကချင်လူမျိုးရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့အချိန်မှာပဲကချင်တပ်ဖက်ကလီစုတိုင်းရင်းသား28ဦးကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နယ်မြေမတည်ငြိမ်မအေးချမ်းနိုင်သေးပဲလုံခြုံရေးစိုးရိမ်စရာဖြစ်နေတဲ့ရခိုင်ပြည်နယ်စစ်တွေမျိုးကအစိုးရရုံးလွှတ်တော်နဲ့အစိုးရအဖွဲ့ဝင်တွေရဲ့နေအိမ်ဘုံပေါက်ကွဲမှုတွေကြောင့်လည်းလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကတန်လျာရှိသူတွေကိုဖမ်းဆီးထိန်းသိမ်းနေတာဖြစ်ပါတယ်။အခုလိုဖေဖော်ဝါရီလတလထဲမှာပဲအရသာ36ယောက်ဖမ်းဆီးခံရတဲ့အနေအထားဟာစီးရဲတင်းမာမှုတွေနဲ့နည်းမြေမတည်တတ်မှုတွေကြောင့်အရသာပြည်သူတွေရဲ့လုံခြုံမှုကဆိုးရင်စရာအနေအထားဖြစ်လာနေတယ်လို့ AABB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့အတွေ့အမှုဦးတိန်နိုင်ကသုံးသပ်လိုက်ပါတယ်
ဒီဘက်ပိုင်းမှာတိုင်းပြည်ကမတူညီဖြစ်နေတဲ့အကြောင်းလေးတိုင်းနာဒေသလေးမှာစိတ်ကြပူနေတဲ့အခြေအနေတွေကပုံပြများလာပုံပြီးတိုက်လာတယ်ဆိုတဲ့အခြေအနေကြောင့်ပဲလို့ဒီနှစ်ဖက်ဟောတိုင်းသားဖွဲ့စည်းလို့ဆိုတော့ဆရာစစ်ကဖက်ကတော့အပန်းစည်းတွေပုံများလာတယ်ဆိုတဲ့စစ်ကမျိုးတွေရှိတယ်နောက်တစ်ခါစစ်ပူနေတဲ့ဆိုတဲ့စစ်ကလည်းဒီပထမကိုအကုန်ပိုင်းတိုက်ရှိမှာပုံပြီးတော့နေရာစိတ်စိတ်ဖြစ်လာတဲ့နေထိုင်မျိုးတွေဖြစ်လာတယ်အဲ့ဒါမျိုးလေဒီအဖားကြီးဆိုတဲ့ပြဿနာတွေလည်းပုံကြားလာတယ်လို့သိကြလို့ရပါတယ်
ဒါအပြင်ပြင်ဆင်ဖို့အတွက်လွတ်တော်နေရမှာအခြေတည်ဆွေးနွေးနေကြစေငင်းငင်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဥပဒေငြိမ်းစုစီပုံမှန်ကြောင့်လည်းအမှုဖွင့်တရားစွဲဆိုခံရသူတွေများလာတာကြောင့်အရသာအစိုးရလက်ထက်မှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဥပဒေပုံမှန်တွေကိုပြင်ဆင်ပယ်ဖျက်ဖြစ်ဖို့လိုနေပြီလို့လည်းဦးတိန်နိုင်ကပြောပါတယ
်ဒီငြိမ်းစုစီပုံမှန်နဲ့ပေါ့လေဖမ်းနေတာကတော့လာတိုင်းလူလူအပန်းစီရှိနေတဲ့ဆိုတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့ဒီကတော့မလို့ငြိမ်းစုစီပုံမှန်ကိုလည်းလိုအပ်တဲ့ကြုတ်တွေကျွန်တော်တို့ကတော့အစိမ့်စိုက်တိုက်တွန်းနေတာပဲလေအဲ့ဒီထဲမှာလည်းကျွန်တော်တို့ကဥမာပုတ်တ900 900ခန့်ထောက်ပြီးတယ်ကလာဒူပုတ်ပါလေအများကြီးရှိပါတယ်ဒါကြောင့်မလို့ဒါလေးကိုတော့ပြပြီးတော့ပုတ်တတ်တဲ့ပြင်ဆင်တဲ့ပြေတဲ့ကိစ္စလေးကျွန်တော်တို့တိုက်တွန်းနေတာပါ
လက်တော်အချင်းကြခံနေရတဲ့ရိုက်တာသတင်းသမားတွေပါဝင်ကချင်တရုတ်ဆရာနှစ်ယောက်နဲ့နိုင်ငံရေးအကျဉ်းသားတချို့ရဲ့ကျန်းမာရေးကလည်းစိုးရိမ်စရာအခြေအနေမှာရှိနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကသတင်းထုတ်ပြန်ပါတယ
်ဟုတ်ကဲ့ဝဆိုင်ကျန်းတို့ပါလို့ဆိုလို့ရှိရင်အာနှစ်ပတ်နှစ်ဆက်မှုတွေလည်းတော်တော်ခက်ခဲရတယ်ထောင်ထဲမှာလည်းတော်တော်ကြာလာပြီဆိုတဲ့အခါကျတော့ဟိုပါပြောအဆက်အရွယ်ရကောဟိုနှစ်ပတ်နှစ်ဆက်မှုခံရတဲ့အနေအထားတွေရောသူတို့တွေနဲ့ကတော့ကျန်းမာရေးတော့မကောင်းဘူးဆိုတဲ့ကိစ္စဆိုးွားလာတယ်ဆိုတဲ့ကိစ္စကတော့အကျဉ်းတော်တွေမှာကဒီကျမရေဆောက်ရှောက်မှုနဲ့ဒီအစားအသောက်လေထိုင်ရာအနိုင်ချုပ်တဲ့အခြေအနေလေးရှိပါတယ်ဆိုတော့ကျမရေဆောက်ရှောက်မှုနဲ့ပတ်သက်တဲ့အပြင်မှာကတော့ကျွန်တော်နိုင်ငံကဆေးရုံချင်းကလေးမှာကျမရေအထောက်အပံ့ပစ္စည်းတွေဆိုးွားလေမလုံလောက်တဲ့အခြေအနေမျိုးဖြစ်နေတဲ့အခါကျတော့ဟိုအကျဉ်းတော်ကြီးကမှဆိုတော့ပို့ပြီးတော့ဆိုးတာပေါ့ဆိုတော့ဟိုအကျဉ်းတော်ထဲမှာကတော့ဒီနေရာထိုင်တာစားတော့ထောက်တာကအားလုံးကကျက်သေးစေဆိုတဲ့နေရာမျိုးဖြစ်တဲ့အခါကျတော့တချို့ကအသက်အန္တရာယ်တော့မှဟိုထိခိုက်နိုင်တဲ့အခြေအနေမျိုးကြီးကျုံရရတာကိုလည်းကျွန်တော်ကြားနေရပါတယ်
ဒါဟာမြန်မာနိုင်ငံတဝန်းကအကျဉ်းထောင်တွေထဲမှာအကျဉ်းထောင်နဲ့အကျဉ်းသားမမျှတမှုတွေကြောင့်တကူရေးတန်ရှင်းမှုတောက်သုံးရည်နဲ့ကျန်းမာရေးဆောက်ရှောက်မှုလိုအပ်ချက်တွေများလာနေလို့ဖြစ်တယ်လို့လည်းဦးတိန်နိုင်ကပြောပါတယ
်ဒီအကျဉ်းသားဥယျာဉ်ကဝင်ဆက်နိုင်တဲ့ဥယျာဉ်ကအဆမတန်များနေကြပါလိမ့်အကျဉ်းထောင်တွေအကျဉ်းစားတွေမှာက6000လောက်ပဲဝင်ဆက်နိုင်ပြီးတော့အခုက9000တကယ်ကြီးပါတိဖြစ်လာတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဒီအကျဉ်းသားလေးကိုစီမံခန့်ခွဲဖို့ရာဝန်တန်းမလိုလောက်တဲ့စိတ်ဆောင်မျိုးလေးအကျဉ်းသားလေးရဲ့နေရေးထိုင်ရေးစားရေးတောက်ရေးအတွက်စိတ်ဆောင်မျိုးလေးမပေးနိုင်တဲ့စိတ်ဆောင်ပါလိမ့်အဲ့ဒါမျိုးတွေကလက်ကဖြစ်လာတဲ့အခါကျတော့ရေးတကြီးလိုအပ်နေတာကအကျဉ်းထောင်ကြီးတွေမှာအကျဉ်းသားလေးကိုရှော့ချဖို့နဲ့လက်ကအကျဉ်းသားလေးအမြောင်များဖြစ်နေတဲ့ကိစ္စကိုဘယ်လိုကောက်ရတားဆီးရမလဲဆိုတဲ့ကိစ္စကဟိုအရေးကြီးတယ်လို့ထင်ပါတယ်။ဒီကကျွန်တော်တို့ policy ဘူဝါဒလို့ခြားမှတ်ပြီးတော့လုံဆောင်ပါကဖြစ်နေကြတာ
။အကျဉ်းထောင်စနေပြုပြင်ကြောင်းလဲဖို့အရေးကြီးကြီးလိုအပ်နေပြီဖြစ်လို့အကျဉ်းသားတွေပြည့်တိတ်နေတဲ့အကျဉ်းထောင်တွေကနေတရားဥပဒေနဲ့အညီအကျဉ်းသားလျှော့ချတဲ့နယ်အစီအစဉ်တွေအပါအဝင်အကျဉ်းထောင်စနေပြုပြင်ကြောင်းလဲရေးဆိုင်ရာအကြံပြုချက်တွေကိုအစိုးရလွှတ်တော်နဲ့တပ်ဆိုင်ရာအကျဉ်းဦးစီးတာဝန်ရှိတဲ့သူတွေကိုမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ကွင်းစင်လေးလာချက်တွေနဲ့အ အကျဉ်းသားရေးလှုပ်ရှားနေတဲ့နိုင်ငံရေးအကျဉ်းသားကွန်ရက်ဆောင်ရှောက်ရေးအသင်း AAPP ကဥဆောင်ပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်။